တင်းနေနိုင်ငံမှာကုလသမဂ္ဂကဆက်လျှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ဃာတော်တချို့နဲ့အမျိုးသားရေးဆွေးနွေးတွေလက်မခံမှုကန့်ကွက်ဆန္ဒပြကြပါတယ်။ဒီမနက်ကပြစ်ခတ်တရားဖျက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေကိုတင်းနေနိုင်ငံကန်ယူရမှာလေးစင်းနဲ့ဒီနေ့ဆက်မိုက်မှာပဲမျိုးနေတာတွေ့ကြရတဲ့အတွက်ကယ်ဆယ်ပြီးကုလံပုံမျိုးအပြင်မှာထိန်းသိမ်းဆက်လျှောက်ထားတာပါ။ရိုဟင်ဂျာ30ယောက်ကတော့လူမောက်ကိုယ်သူတွေဖြစ်တဲ့ရှိသူအိန္ဒိယနိုင်ငံသားနှုတ်နဲ့တူဧပြီလထဲမှာဖမ်းဆီးထားတာလို့လည်းသီးနိုင်ငံနိုင်ငံရဲ့တပ်ဖွဲ့ပြောခွင့်ရသူကိုကူကာပြီးဖိုက်တာသင်းကဖော်ပြထားပါရဲ့ကုလသမဂ္ဂကဖွင့်လှစ်ထားတဲ့ထင်းထင်းဆန်းကိုမနေ့ကအတင်းဝင်ရောက်ခဲ့သူတွေကတန်ဃာတော်တပါးကတော့ဒီလူတွေကမြန်မာနိုင်ငံမှာဗုဒ္ဓဘာသာရဟန်းတော်တွေကိုတတ်တဲ့ရိုဟင်ဂျာချက်ပြက်သမားတွေလို့စွပ်စွဲပြောဆိုကြတာကိုလည်းဗီဒီယိုမှတ်တမ်းတွေမှာတွေ့ခဲ့ကြရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2012ခုနှစ်ကစတဲ့ပြပခတ်တွေကပြီးခဲ့တဲ့လတဲ့ ARS ဆွေအောင်သူကလူမျိုးရေးကိစ္စတွေကိုဝင်ရောက်တက်ခဲ့ခဲ့ရတာမကျော်ပြန်ကြီးထွားလာခဲ့တာပါ။ဆွေအောင်သူရဲ့တက်ခိုက်မှုနောက်ပိုင်းလူမျိုးရေးတပ်ဖွဲ့ရဲ့စစ်စင်ရေးကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာအခုဆိုရင်48,000တိရှိနေပြီလို့လည်းမနေ့ကပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောယူအန်အစီအရကတင်ထုတ်ပြန်ထားပါတယ်။မြန်မာဆိုရတင်ထုတ်ပြန်ရေးကော်မတီကတော့ ARS ဆွေအောင်သူရဲ့တက်ခိုက်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြည်ထောင်လာတီစစ်သွေးကြွရရဲ့လက်ချက်နဲ့တေဆုံးသူရေးတွက်ဟာအနည်းဆုံး163ဦးရှိနေပြီး92ဦးကျော်ဆုံးနေကြောင်းတင်ထုတ်ပြန်ထားပါတယ်။ဒီထဲမှာဩဂုတ်လ25ရက်နေ့က ARS ဆွေအောင်သူကရေကင်းစကန်30ကိုစီးနင်းတက်ခတ်ခဲ့ပြီးနောက်တေဆုံးသူ84ယောက်နဲ့ပျောက်ဆုံးနေသူ54ယောက်ပါဝင်ကြောင်းလည်းပြောဆိုထားပါဗျ။ဒီမှာစောင်းမှာပဲရှာဖို့တွေးရှိခဲ့တဲ့ဟိန္ဒူဘာသာဝင်45ယောက်အလောင်းတွေနဲ့25လောင်းကတော့ဘသူဘယ်ဝါချစ်ချောင်းအတည်ပြုနိုင်ပြီလို့လည်းမနေ့တုန်းကပဲတင်ထုတ်ပြန်ထားပါတယ်။